ဘင်္ဂါဒေ့ရှ်ကနေမြန်မာနိုင်ငံကိုရိုဟင်ဂျာတွေစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိကြောင်းအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကကြာတာပတိနေ့ကြာတာပတိနေ့ကဆုံးဖြတ်ချက်ချခဲ့တဲ့ပေါ်လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်မာ DN ကကြိုဆိုလိုက်ပါတယ်မနေ့တောက်ကြနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာလဲအစုလိုက်ပြုံလိုက်မောင်းထုတ်ခံရမှုဟာနိုင်ငံတကာဥပဒေအရ Crime Against Humanity လူသားတို့အပေါ်ပြစ်မှုကျူးလွန်မှုမြောက်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်အခုလို ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာဖိနှိပ်ညှဉ်းပန်းခံခဲ့ရတဲ့ Rohingya ဒုက္ခသည်တွေအတွက်တရားမျှတမှုရဖို့မျှော်လင့်ချက်အလင်းရောင်လည်းဖြစ်တယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။အထူးသဖြင့်2018ခုနှစ်ဩဂုတ်လကစပြီး Rohingya တသန်းနီးပါးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အခြေအနေဖိနှိပ်မှုကိုကြည့်ရင်ပြစ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဖြစ်ရပ်တွေပေါ်ပေါက်ခဲ့တယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။မနေ့က ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာထိုးပေါက်ကြော်လွားမှုတည်းရဲ့ဖြစ်ပေမဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်နိုင်ပွဲရှိတယ်ဆိုတဲ့လောက်ရက်တွေအပါအဝင်ပြစ်မှုကျူးလွန်မှုတွေဟာမြန်မာနိုင်ငံတည်းမှာပဲဖြစ်ပွားခဲ့တဲ့အတွက် ICC ရဲ့စီရင်ပိုင်ခွင့်တဲကနေဖယ်ထုတ်ရလိမ့်မယ်ဆိုတဲ့အချက်ကိုအထူးကိုယ်စားလှယ်အနေနဲ့သိရှိထားကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့် Rohingya တွေအတွက်တရားမျှတမှုဖော်ဆောင်နိုင်ရေးဆက်လက်အားထုတ်ဖို့နိုင်ငံတကာအတိုင်းအဝိုင်းကိုလည်းသူကတိုက်တွန်းထားပါတယ်ရှင်။